ကောင်စီရဲ့တပ်တွေနဲ့လက်နက်ကိုင်ခုခံသူတွေကြားမြန်မာနိုင်ငံတွင်တိုက်ပွဲတွေဟာဆိုရင်စိုးစိုးရွားရွားအဖြစ်အနေနဲ့ရှင်မတိုးနောက်မဆုတ်တာဖြစ်နေပြီလို့သုံးသပ်သူတွေကပြောပါတယ်။ဘယ်ဂျင်နိုင်ငံဘရပ်ဆဲခြေဆိုင်နိုင်ငံတကာပဋိပက္ခတွေကိုလေ့လာဆောင်ကြည့်တဲ့ International Crisis Group ICG ကမကြာခင်ကထုတ်တဲ့ဆန္ဒသိမ်းမှုနောက်ပိုင်းအကြမ်းဖက်မှုများဆိုင်ရာအကြံခံစာမှာမြန်မာနိုင်ငံဟာအချင်းတို့အတွက်အဆုံးမတက်မဲ့စိုးစိုးရွားရွားရှင်မတိုးနောက်မဆုတ်တာအခြေအနေကိုရောက်နေပြီလို့ဖော်ပြပါတယ်။မြန်မာစစ်တပ်ဘက်ကပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့အရသာပြစ်မှတ်တွေကိုထိုးဖောက်တိုက်ခိုက်မှုတွေမြေအောက်အဖွဲ့အစည်းတွေကိုဖမ်းဆီးမှုတွေလုပ်နိုင်နေပေမဲ့ဒီလိုရက်တွေဟာအခုချိန်ထိတွေ့နေရသလောက်တော့ခုခံတွန်းလှန်ရေးလှုပ်ရှားမှုကိုတိတိယောက်ယောက်ဖြိုခွဲနိုင်တာမျိုးမတွေ့ရဘူးဆို ICG ရဲ့အကြီးအကဲအကြံပေးနဲ့မြန်မာဆန်ရသုံးသပ်သူ Richard Hose က VOA ကိုပြောပါတယ်တမရောဟာနိုင်ငံတော်မှာလုံခြုံရေးချင်းချောင်မှုနဲ့ရင်ဆိုင်နေရတယ်။အရန်တပ်ဖွဲ့တွေကိုတုံးနေရတယ်လို့ရင်းကျဲရေးနဲ့လုံခြုံရေးအင်စတီကျူကဦးမင်းစောဦးကပြောပါတယ်။တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့စစ်တပ်ကြားဆဲစုနေနဲ့ချီတိုက်ခိုက်နေကြတာဖြစ်ကြောင်းအမေရိကန်ရင်းကျဲရေးအင်စတီကျူရဲ့မြန်မာဆန်ရညွှန်ကြားရေးမှူးဂျေဆင်ထာဝါကပြောဆိုပေမဲ့အခုပြည်ရင်းစစ်အမြင့်တွယ်လာနေပြီဆိုတဲ့ကုလသမဂ္ဂအထူးကိုယ်စားလှယ်ရဲ့ပြောဆိုချက်ကိုလည်းသူကသဘောတူပါတယ်စစ်တပ်အုပ်ချုပ်မှုကိုခွင့်ပြုမှာမဟုတ်ဘူးဆိုတာကိုလူလူကြားတခဲနဲ့ထုတ်ဖော်လာမှုဟာဖြစ်ထွန်းမှုအသစ်လို့လည်းသူက VOA ကိုပြောပါတယ်စစ်ကောင်စီဘက်ကအလုံးရင်းနဲ့ဖမ်းဆီးမှုတော်လန်သူတွေရှိရာမြို့တွေအပေါ်တိုက်ခိုက်မှုတွေကခုခံတွန်းလှန်မှုတွေကိုပိုပြီးတော့အားကောင်းစေတယ်လို့လည်းသူကထောက်လောင်းပြောပါတယ်ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကိုပူးပေါင်းလာတဲ့လူတွေပုံများလာပြီးဆက်လက်တွန်းလှန်နေကြတာဟာတိတ်ကိုထင်မှားမြင်တာဖြစ်ပြီးဒီအချိန်လေးကရောပါသွားတာလည်းမတွေ့ရဘူးလို့အမေရိကန်ငြိမ်းချမ်းရေးအင်စတီကျူရဲ့မြန်မာဆိုင်ရာညွှန်ကြားရေးမှူးဂျေဆင်ထာဝါကပြောပါတယ်ရှင်